အစ္စရေးနဲ့ဟာမတ်ကြားတင်းမာမှုတွေတိုးလာနေပြီးအပြစ်ရသဘောတူညီချက်ရှည်ရင်းမရေမရာဖြစ်နေတဲ့ကြားမှာပဲဖမ်းထားတဲ့တစကန်6ဦးကိုဟာမတ်အဖွဲ့ကစနေနေ့မှာလွှတ်ပေးခဲ့ပါတယ်အခုလွတ်လာတဲ့6ဦးဟာလာမယ့်အပတ်စနေနေ့မှာတတန်းကုံဆုံးမဲ့အပြစ်ခတ်ရဆေးရေးသဘောတူညီချက်ပထမအဆင့်အတွက်လွှတ်ပေးရမယ့်အသက်ရှင်လျက်တစကန်တွေတဲကနောက်ဆုံးလက်ကျန်ဖြစ်ပါတယ်အပြန်လည်အနေနဲ့အစ္စရေးကလည်းပါလက်စတိုင်းအကြီးအကဲ620ရောက်ကိုစနေနောက်ပိုင်းမှာလွှတ်ပေးရမှာပါအမေရိကန်ရဲ့အနောက်နိုင်ငံတွေကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hamas အဖွဲ့နဲ့ Israel ကြားမှာအပြစ်ရဒုတိယအဆင့်ကိုတော့သဘောတူထားခြင်းမရှိသေးပါဘူး။အခု Hamas ပြန်လွှတ်ပေးတဲ့အထက်မှာ2023အောက်တိုဘာ9ရက်တိုက်ခိုက်မှုအတွင်းပြန်ပြီးဆွဲသွားခဲ့တဲ့တစားကန်၄ယောက်ပါပြီးကျန်တဲ့၂ယောက်ကတော့လွန်ခဲ့တဲ့10နှစ်လောက်ကဂါဇာကိုသူတို့ဘာသာဝင်ရောက်သွားခဲ့ပြီး Hamas ရဲ့ဖမ်းဆီးခံရသူတွေဖြစ်ပါတယ်။လာမယ့်ပတ်ထက်မှာပထမအဆင့်သဘောတူညီချက်ရဲ့နောက်ဆုံးအနေနဲ့တစားကန်ရုပ်လောင်း၄လောင်းကိုပြန်လွှဲပေးမယ်လို့ Hamas ကပြောပါတယ်။အဲ့ဒါပြီးသွားရင်တော့ Hamas လက်ထက်မှာတစားကန်60ဝန်းကျင်လောက်ရှိနေမှာဖြစ်ပြီးတော့အဲ့ဒီထက်ကတစ်ပတ်လောက်ဟာအသက်ရှင်နေသေးတယ်လို့ယူဆထားကြပါတယ်။ဒါပေမဲ့အပြည့်ရဲ့နောက်တစ်ဆင့်ရှေ့ဆက်ဖို့ညှိနှိုင်းမှုမှာပိုပြီးခက်ခဲပွဲရှိနေပြီး Hamas ဘက်ကတော့ရေရှည်တည်တတ်မဲ့အပြည့်ရဲ့အင်းနဲ့ Israel တပ်တွေဂါဇာကနေအပြည့်ဝဆုတ်ခွာခြင်းမရှိဘဲကျန်နေတဲ့တစားကန်တွေကိုလွှတ်ပေးမှာမဟုတ်လို့ပြောထားပါတယ်ခင်ဗျာ။